ထိုင်းနိုင်ငံမှာမကြာခင်ကဖြစ်ပွားခဲ့တဲ့အစိုးရစန့်ကျင်ဆန္ဒပြမှုတွေအတွင်းလူပေါင်း89ဦးသေဆုံးခဲ့ရတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရတဲ့ထိုင်းအစိုးရအရာရှိဖြစ်သူကသူလုပ်ရမယ့်တာဝန်ဟာဘယ်သူကမှန်တယ်ဘယ်သူကမှားတယ်ဆိုတာကိုအဖြေရှာဖို့မဟုတ်ဘူးလို့ပြောလိုက်ပါတယ်ဒီစုံစမ်းစစ်ဆေးမှုကနေအမျိုးသားပြည်လဲတင့်မြန်ရေးအတွက်လမ်းခင်းပေးစေဖို့ဖြစ်တယ်လို့ဆန္ဒပြမှုတွင်သေဆုံးမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရတဲ့အဖွဲ့စုံစမ်းစစ်ဆေးရတဲ့အဖွဲ့ရဲ့ဥက္ကဋ္ဌခနစ်နနာခွန်ကပြောခဲ့တာပါမစ္စတာခနစ်ဟာထိုင်းနိုင်ငံရဲ့ရှေ့နေချုပ်ဟောင်းတဦးလည်းဖြစ်ပြီးတော့သူ့ရဲ့ပြောကြားချက်ကိုမနေ့ကထုတ်ဝေခဲ့တဲ့ဘန်ကောက်ပို့သတင်းစာထဲမှာတွေ့ရတာဖြစ်ပါတယ်မစ္စတာခနစ်ကထိုင်းနိုင်ငံရဲ့ပြဿနာအတွက်ငြိမ်းချမ်းတဲ့နည်းနဲ့အဖြေရှာနိုင်ဖို့အတွက်လက်ရှိထိန်းသိမ်းထားတဲ့ရှက်နီဝုတ်ခေါင်းဆောင်ဗီရာမူစစ်ကပ်ဖော်နဲ့လာမယ့်တနင်္လာနေ့မှာတွေ့ဆုံမယ်လို့လည်းပြောခဲ့ပါတယ်ရှင်